Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington Bureau of View American တန်ကနေ2014ခုနှစ် April 22ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ2432နဲ့39ရုကနေစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီမနေ့အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်ကတော့ဝင်းမင်ပါကိုစံမိုးဝင်တဲ့အတူထိတ်တန့်ရောက်တဲ့တွင်တွေကိုညင်ညာပေးသွားမှာပါဒီနေ့ထူးခြားတဲ့တွင်တွေမှာတော့ယူကရိန်းနိုင်ငံတင်းမာမှုလျှော့ရေးရုရှားဘက်ကသဘောတူထားတဲ့အတိုင်းစလုပ်ဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်မြောက်ကိုရီးယားရန်တားဆီးနိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဂျိုးပန်းဖို့တောင်ကိုရီးယားကပြင်ဆင်နေပါတယ်တောင်ဆူရနိုင်ငံမှာတော့လူမျိုးဘာသာပေါ်အခြေခံနဲ့တပ်ဖြတ်မှုကြီးဖြစ်ခဲ့တယ်လို့ကုလသမဂ္ဂကဆွဆွဲလိုက်ပါတယ်ဒီတွင်တွေနဲ့အတူအချားစိတ်ဝင်စားစရာသတင်းတွေကိုကြီးညာပေးသွားမှာပါကိုရနိုင်ရေ
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်အထဲမှာတော့မြို့သားဒီမိုကရေစီဖွဲ့ချုပ်စတင်တည်ထောင်သူတဦးဖြစ်တဲ့သတင်းစာဆရာကြီးဦးဝင်းတင်မနေ့ကကွဲလွန်သွားခဲ့တာနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့အားလုံးလိုချင်တဲ့ပန်းတိုင်မရောက်သေးဘူးအဲ့ဒီအချိန်မှာဒီလိုဟလာဒီလန်ခူလာကနေထွက်တော့ဟလာပြောင်းသွားတဲ့အတွက်ကျွန်တော်တို့အနေနဲ့တော့ဝင်နေတာပေါ့နော်မြင်စေချင်တယ်ဗျာနော
်တချိန်ကပြည်တော်စုမြန်မာနိုင်ငံအဝေးရောက်ညီမောင်အစိုးရအဖွဲ့ရဲ့ဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းပြောသွားတာဖြစ်ပါတယ်။အခုလိုဆရာဝန်တင်ကွယ်လွန်သွားခဲ့တဲ့အပေါ်မှာတုံ့ပြန်ချက်တွေနဲ့သူတက်ရှိထင်ရှားရှိနေစဉ်အတွင်းမြန်မာနိုင်ငံရင်းနဲ့ပတ်သက်ပြီးပြောကြားချက်တွေကိုလည်းအမတ်တရပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်တဲ့အပြင်မန္တလေးအကျဉ်းထောင်မှာအကျဉ်းသား၂ယောက်ဘလို့ကြောင့်တည်ဆုံသွားတယ်ဆိုတာကိုလည်းပြောပြပေးဖို့ရှိပါတယ်။ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ဦးဆန်မိုးဝေတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ။
ယူကရိန်းနိုင်ငံတွင်တင်းမာမှုလျှော့ချရေးရုရှားဘက်ကသဘောတူထားခဲ့တာကိုလက်တွေ့စအကောင့်ထဲဖော်ပြဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကတောင်းဆိုလိုက်ပါတယ်။အခုလိုရုရှားဘက်ကစလုပ်ပြရမယ့်အထက်မှာတင်းထားတဲ့တရားမဝင်အဆောက်အုံတွေနဲ့စစ်ဆေးရေးဂိတ်တွေကနေအကြမ်းဖက်သမားတွေဖယ်ပေးဖို့လူငယ်ချမ်းသာခွင့်ကိုလက်ခံဖို့မချေနှက်မှုတွေကိုနိုင်ငံရေးအရဖြည့်ရှင်းဖို့လူသည့်ရှင်ကြားတောင်းဆိုပေးရမှာပါတယ်လို့နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံသားရဲ့ဝန်ကြီးဆာချီလက်ဖရော့ကိုတနင်္လာနေ့ကဖုန်းဆက်ပြောလိုက်ပါတယ်ဝန်ကြီးကယ်ရီအခုလိုပြောခဲ့တာကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရအမျိုးသမီးကသတင်းထောက်တွေကိုဝါရှင်တန် DC မြို့တော်မှာတွေ့စဉ်ထုတ်ပြောခဲ့တာပါဒါပေမဲ့ရုရှားနိုင်ငံသားဝန်ကြီးလက်ဖရော့ဖ်ဘက်ကတော့ယူကရိန်းအနေနဲ့ဒီအကြမ်းဖက်မှုတွေကိုရပ်တန့်ဖို့စွန့်ရင်တဲ့ဆန္ဒမရှိထားဘူးရုရှားလူလားသူတွေကိုဆက်ဖမ်းနေစေဖြစ်တယ်ဒါရီကြောင့် AP 18ရက်နေ့သဘောတူညီချက်ကိုထိခိုက်စေတယ်လို့ပြန်ပြောခဲ့ကြောင်းရုရှားနိုင်ငံသားဝန်ကြီးဌာနကထုတ်ပြောခဲ့ပါတယ်။ဒီမတိုင်ခင်တနင်္လာနေ့အစောပိုင်းမှာလည်းအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ဟာယူကရိန်းသမ္မတအဖြစ်ဝန်ကြီးချုပ်တို့နဲ့ယူကရိန်းနိုင်ငံမြို့တော်မှာသွားရောက်တွေ့ဆုံခဲ့ပါတယ်။ယူကရိန်းနိုင်ငံကပဋိပက္ခကိုဖြေလျှော့နိုင်မဲ့သဘောတူညီချက်အရင်ရထားခဲ့ပေမဲ့နိုင်ငံအရှေ့ပိုင်းကအခြေအနေတင်းမာနေစေဖြစ်ချိန်မှာအခုလိုအမေရိကန်ဒုသမ္မတဘိုင်ဒန်ကိုယ်တိုင်သွားရောက်ပြီးတော့အားပေးခဲ့တာပါ။ယူကရိန်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့လွတ်လပ်ပြီးတရားမျှတတဲ့သမ္မတရွေးကောက်ပွဲတွေကိုမေလ25ရက်နေ့မှာကျင်းပနိုင်ရင်နိုင်ငံတကာဘက်ကကူညီနိုင်တာတွေကိုမစ္စတာဘိုင်ဒန်အဓိကထားပြီးဆွေးနွေးလိမ့်မယ်လို့အင်ပီဒေါ်ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။စီးရီးယားနိုင်ငံကတဘုံနေနေထိုင်ရာဒေသတစ်ခုမှာအခုလအတွင်းဓာတုစိတ်တန်းငွေတွေပြတ်နေတဲ့လက္ခဏာတွေ့ရှိထားကြောင်းအမေရိကန်ပြည်တော်စုကပြောဆိုပါတယ်ဒီလောက်ရဟာစီးရီးယားအစိုးရရဲ့လက်ချက်ဖြစ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကလေ့လာစုံစမ်းနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျန်ပစကီကတနင်္လာနေ့မှာပြောဆိုပါတယ်အစိတ်ဟာကီလိုရိုင်းဓာတုဆေးဝါးအမျိုးအစားဖြစ်တဲ့ဆိုတဲ့အထောက်အထားတွေ့ရှိထားပြီးကာဖာစီယတာမြို့မှာတုံးခဲ့တဲ့ဓာတုအစိတ်မျိုးဖြစ်တယ်လို့သူကပြောပါတယ်တနင်္ဂနွေနေ့ကလည်းပြည်သက်သမ္မတဖန်ဆွာအော်လန်ကစီးရီးယားနိုင်ငံအတွင်းမှာဓာတုလက်နက်တွေဆက်လက်အသုံးပြုနေစေဖြစ်တဲ့ဆိုတဲ့အရေးလက္ခဏာတွေတွေ့ထားခဲ့ကြောင်းပြောပါရယ်စီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရဟာနိုင်ငံတကာကနေဖိအားတွေတိုးမြင့်လာမှုကိုရော့ကျစေလိုတဲ့အတွက်စီးရီးယားနိုင်ငံအတွင်းမှာဓာတုလက်နက်တွေဖျက်ဆီးပစ်ပမယ်လို့ပြီးခဲ့တဲ့နှစ်ထဲမှာသဘောတူညီခဲ့ပါရယ်မနှစ်တုန်းကမစ္စတာအာဆတ်ရဲ့တပ်ဖွဲ့တွေဟာအစိတ်တန်းငွေတွေကိုအသုံးပြုတက်ခိုက်ခဲ့တဲ့အတွက်လူပေါင်းရာနဲ့ချီပြီးတော့တည်ဆုံးခဲ့ရတယ်လို့အမေရိကန်ပြည်တော်စုနဲ့မဟာမိတ်နိုင်ငံတွေကပြောဆိုပါရယ်စီးရီးယားနိုင်ငံအတွင်းအစိုးရနဲ့တပုံတွေကြားဖြစ်ပွားနေတဲ့ပြည်တွင်းစစ်ဟာအခုဆိုရင်၄နှစ်ထဲကိုရောက်ရှိလာပြီဖြစ်ပါတယ်ခင်ဗျာ
တောင်ဆူရနိုင်ငံမှာတပုံတွေကနေရာပေါင်းချီတဲ့လူတွေကိုလူမျိုးဘာသာပေါ်အခြေခံပြီးခွဲခြားတပ်ဖြတ်ခဲ့တယ်လို့ကုလသမဂ္ဂကဆွဆွဲလိုက်ပါတယ် တောင်ဆူဒန်နိုင်ငံမြို့ငယ်လေးတစ်ခုဖြစ်တဲ့ဘန်တူးမြို့ကိုတဘုံတွေဘက်ကအစိုးရတပ်တွေလက်ထက်ကသိမ်းယူပြီးဧပြီလ15ရက်နေ့မှာအခုလိုတပ်ဖြတ်ခဲ့တာလို့တောင်ဆူဒန်မှာရှိတဲ့ကုလသမဂ္ဂယွန်ကထုတ်ပြောခဲ့ပါတယ်။တဘုံတွေအနေနဲ့အဲ့ဒီမြို့ကမွတ်စလင်ဖျားချောင်းတဲမှာတိုက်ပွဲတံကနေလွတ်မြောက်ရေးခိုလုံနေတဲ့ဒုက္ခသည်တွေကိုပြစ်မှတ်ထားခဲ့ရမှာလူပေါင်း200ကျော်ကိုတပ်ဖြတ်ခဲ့ပြီးနောက်ထပ်အရသားပေါင်း400ကိုလည်းထိန်းအားရစေခဲ့တယ်လို့ဒီကုလသမဂ္ဂယွန်ကဆိုလိုက်ပါတယ်။ PSLA လို့အတူကောက်ခေါ်တဲ့ဒီတဘုံတွေအနေနဲ့ Rush လူမျိုးဘာသာတသက်မမတ်ရှိတဲ့အုပ်စုတွေကိုဘေးလွတ်ရာရောက်အောင်လုံခြုံရေးပေးခေါ်ဆောင်သွားခဲ့ပြီးမှနောက်အခြားတစုကိုတပ်ဖြတ်ခဲ့တာဖြစ်တယ်လို့ဒီကုလသမဂ္ဂယွန်ကဆိုလိုက်ပါတယ်။ဒီဆွဆွဲချက်ပေါ်တောင်ဆူဒန်မှာရှိတဲ့တဘုံတွေဘက်ကတော့ချက်ချင်းဘာမှတုံ့ပြန်ခြင်းမရှိသေးပါဘူး။တဘုံအဖွဲ့ပြောခွင့်ရသူတူက VOA တောင်ဆူဒန်သတင်းဌာနကိုပြောရမှာတော့တဘုံတွေအနေနဲ့အဲ့ဒီဒေသကနောက်ထပ်မြို့ဖြစ်တဲ့မေယော်မြို့ကိုလည်းသိမ်းပိုက်ထားပြီးဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ကုလသမဂ္ဂယုံဘက်ကတော့ဒီမေယော်မြို့မြို့နာတဝိုက်မှာတိုက်ပွဲတွေဖြစ်နေတာကိုအတီးပြုတ်ပေးပေမဲ့တဘုံတွေဘက်ကထိန်းချုပ်ထားတယ်လို့ဆိုတာကိုတော့အတီးပြုတ်မပေးသေးပါဘူးခင်ဗျာ
။ဖြစ်အပြင်းလက်နက်တွေကာဝယ်ဟန်တားရေးအတွက်ကုလသမဂ္ဂလူညိုရေးကောင်စီတဘာပတိကြေညာချက်ထုတ်ပြန်ပြီးတွန်းအားပေးဖို့စီစဉ်နေတဲ့အကြောင်းတောင်ကိုရီးယားနိုင်ငံကပြောပါတယ်။ကြေညာချက်မှာကုလသမဂ္ဂလူညိုရေးကောင်စီဆုံးဖြတ်ချက်1543ကိုတိတိကျကျလိုက်နာအကောင်အထည်ဖော်ဖို့အလေးထားထည့်သွင်းအဆိုပြုမယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့အရာရှိတဦးက VOE ကိုရီးယားဘာသာအစီအစဉ်ကိုတင်လာနေမှာပြောကြားခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကတော့အစိုးရမဟုတ်တဲ့သူတွေထံကနေဖြစ်အားဖြင့်လက်နက်တွေဝယ်ယူမှုနဲ့တင်ပို့မှုတွေမလုပ်ဖို့ကန့်သတ်ထားရေးဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဟာမေလအတွင်းမှာလုံခြုံရေးကောင်စီရဲ့အလှည့်ကျသဘာပတိတာဝန်လွှဲပြောင်းလက်ခံရတော့မှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နောက်ထပ်လှုပ်လာနိုင်တဲ့ချိန်ချောက်မှုတွေကိုတားဆီးဟန်တားရေးဟာသူ့အနေနဲ့လုံခြုံရေးကောင်စီအလှည့်ကျသဘာပတိတာဝန်ယူချိန်မှာအရေးကြီးဆုံးအဆင့်ထားပြီးတော့လှုပ်ဆောင်မှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာတောင်ကိုရီးယားတန်မတ်ကြီးအိုဂျွန်ကပြီးခဲ့တဲ့သတင်းပတ်အတွင်း VOA ကိုပြောဆိုပါတယ်ခင်ဗျာ
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5မီတာ24 kHz 12.3 5မီတာ32 kHz 9.25တိုင်းဒိုမီတာ39 kHz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကအင်ကာနေမနဲ့သတင်းတွေကိုဆက်ကြညာပေးနေပါတယ်မြန်မာနိုင်ငံကအထင်ကရဒီမိုကရေစီတိုက်ပွဲဝင်ခေါင်းဆောင်တဦးလည်းဖြစ်နာမည်ကြီးသတင်းစာဆရာကြီးလည်းဖြစ်တဲ့ဥဝင်းတရရဲ့ဇာပနာအခမ်းအနားကိုနက်ဖြန်ပေါ်တူနေ့လယ်မှာကျင်းပမှာဖြစ်ပါတယ်ဒီဇာပနာအခမ်းအနားကိုရေဝေးတုတ်တံမှာနက်ဖြန်နေ့လယ်12နာရီကနေညနေ9နာရီအထိကျင်းပသွားမှာဖြစ်ပါတယ်အသက်48နှစ်မှာကွယ်လွန်သွားတဲ့ဆရာကြီးဦးဝင်းတင်ဟာဒီမိုကရေစီလှုပ်ရှားမှုကိုဦးဆောင်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုဒေါ်အောင်ဆန်းစုကြည်နဲ့အတူစတင်ထူထောင်သူတူဖြစ်ကသူ့ရဲ့လှုပ်ရှားမှုတွင်ရေးပါမှုကြောင့်ထောင်ဒဏ်အများဆုံးကြခံရသူတွေတဲကတူဖြစ်ပါတယ်ဒေါ်ဆန်းစုကြည်ကလည်းဦးဝင်းတင်ကွယ်လွန်မှုအတွက်ဝန်ထမ်းချင်းတဝန်လွှာပို့ရမှာဆရာကြီးဦးဝင်းတင်ဟာအဖွဲ့ချုပ်ရဲ့တိတ်ခါနိုင်ငံရဲ့တိတ်ခါနဲ့လူသားအလုံးရဲ့တိတ်ခါတွေကိုမြင့်တင်ပေးခဲ့တဲ့အတွက်ဥညွတ်ဂါရဝပြုလိုက်ပါတယ်လို့လက်ရေးမှုနဲ့ကိုယ်တိုင်ရေးသားခဲ့ပါတယ်။သူနဲ့တက်တူရွယ်တူလိုဖြစ်တဲ့ NLD ပါတီနာယကတူလည်းဖြစ်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်းလည်းဖြစ်တဲ့အငိမ့်စားဗိုလ်ချုပ်ကြီးဦးတင်ဦးကလည်းတနင်္လာနေ့ကဦးဝင်းတင်ကွယ်လွန်ခဲ့တာဟာကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်တယ်လို့ဆိုလိုက်ပါတယ်
။ဘာဘာဦးဝင်းတင်ဆုံးရှုံးတာကတော့အမျိုးသားလူမျိုးဖွဲ့ချိုးအတွက်အင်မတန်မှအဖို့တန်တဲ့နော်ကျွန်တော်တို့ဒါခေါင်းဆောင်ခေါင်းတယောက်ပေါ့နော်ဒါကျွန်တော်ဆုံးရှုံးသွားတာအများကြီးဆုံးရှုံးနေတာပြီးဝင်းနဲ့ကြည်ခွဲရပါတယ်ပေါ့။နောက်ပြီးတော့ဦးဝင်းတင်ကဒါကသူတစ်လျှောက်လုံးမှာစာပေလောကပေါ့နော်မတစ်လျှောက်လုံးသူတိုင်းကျိုးပြည်ကျိုးသူပြုတ်လာတဲ့ပုဂ္ဂိုလ်တစ်ချိန်မှလည်းပဲဒီအမနာဩဇာကြီးတဲ့ဟန်တော်ရီသတင်းစာကြီးရဲ့ကျွန်တော်ဒါဗမာနိုင်ငံလုံးဆိုင်ရာဒါသတင်းစာအကြကျုပ်လဲသူတော်ဝင်ထမ်းဆောင်လာခဲ့တာအမဒါမှပဲသူခေတ္တခါနဲ့ပြောင်ပြောင်မလုပ်ခဲ့တာအများကြီးရှိတယ
်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မဲကြီးဒရိတ်မချေကလည်းဥဝင်းတင်ကွယ်လွန်မှုအတွက်အထူးပဲဝမ်းနဲ့မိတယ်ဥဝင်းတင်ဟာတကယ်တော့ဒီမိုကရေစီရေးအတွက်သူ့ဘဝကိုပုံအပ်ပေးဆက်ခဲ့သူဖြစ်တယ်သတင်းစာဆရာဘဝမှာရောနိုင်ငံရေးကျင်းသားဘဝမှာပါခက်ခဲကျဉ်းနှံ့မှုတွေရှားမှာသိခါနဲ့တတိကြီးမားခဲ့သူဖြစ်တယ်လို့ချီးကျူးခဲ့ပါတယ်။1988ကျောင်းသားလှူရှာမှုခေါင်းဆောင်တူဖြစ်တဲ့ဦးကူကိုကြီးကလည်း နိုင်ငံတကာကသတင်းဆိုင်ရာစုတွေအများကြီးရခဲ့တဲ့ဆရာကြီးဦးဝင်းတင်ရဲ့စွမ်းပကားကိုအားကျဂုဏ်ယူမိတယ်။ဒီမိုကရေစီလှုပ်ရှားမှုမှာသူ့ကိုမေးလို့ရမှာမဟုတ်ဘူး။သူ့ရဲ့စွမ်းအားတွေကဆက်ပြီးတော့အထောက်အကူပြုနေမှာဖြစ်တယ်လို့ဆိုခဲ့ပါတယ်။1989မှာစပြီးထောင်ချခံခဲ့ရတဲ့ဆရာကြီးဦးဝင်းတင်ဟာထောင်တွင်းမှာလည်းကုလသမဂ္ဂကိုစာရေးပြီးဒီမိုကရေစီအရေးဆက်လှုပ်ရှားခဲ့တဲ့အတွက်ထောင်တန်းတိုးမြင့်ချခံခဲ့ရကထောင်တန်း19နှစ်ကြာ2008ခုနှစ်ကြာမှပြန်လွတ်လာခဲ့တာပါ။ထောင်ကလွတ်လာပြီးမှလည်းနိုင်ငံအချင်းသားတွေလွတ်မြောက်ဖို့နဲ့နိုင်ငံချင်းသားမိသားစုတွေကိုကူညီပေးရေးတွေကိုလည်းတက်တက်ကြွကြွအချိန်ပေးလှုပ်ဆောင်ခဲ့သူဖြစ်ပါတယ်။သူ့အနေနဲ့နှလုံးယောဂါနဲ့သူတို့ယောဂါတွေရှိခဲ့ပြီးနောက်ဆုံးမှအသက်ရှူတဲ့ယောဂါနဲ့ပြဿနာနဲ့ကြောက်ကဲ့ယောဂါတွေကြောင့်ဆေးရုံတလခန့်တက်ခဲ့ပြီးမှအခုလိုဆုံးပါခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံရွေးကောက်ခံအတိုက်ခံဥပဒေပြီးလွတ်တော်အမတ်မစ်မူဆိုချွာကိုထောက်ခံသူတွေနဲ့ပုဂ္ဂလိကလူညိုရေးတပ်ဖွဲ့တွေနံပင်မြို့လွတ်လပ်ရေးဥယျာဉ်အပြင်ဘက်မှာတနင်္လာနေ့ကအပြန်လှန်တိုက်ခိုက်မှုဖြစ်ပွားပြီးတော့လူ9ဦးဒဏ်ရာရရှိသွားပါတယ်။အရတားလုံညိုရေးအဆောက်အအုံတွေကကွင်းအတွင်းကိုဝင်ရောက်မဲ့ဥပဒေပြုအမတ်ဖြစ်သူအမျိုးသမီးရဲ့အနီးပတ်ဝန်းကျင်မှာတွေ့သမျှလူအလုံးကိုနံပါတ်တုတ်တွေနဲ့စတင်ရိုက်နှက်ခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောဆိုပါတယ်။ဒီပန်းညာဟာပြည်သူတွေတွေ့ဆုံနိုင်ကြဖို့အတွက်တိစောက်ထားတာဖြစ်ပေမဲ့ဇန်နဝါရီလအတွင်းဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးတော့ဖြိုခွဲခြင်းကဆလို့ပိတ်ထားခဲ့တာပါ။ဒဏ်ရာရသူတွေမှာအနည်းဆုံးတယောက်ဟာဒဏ်ရာပြင်းထန်တယ်လို့ဆိုပါတယ်။အခုလောက်ရဟာအလွန်ဆိုးရွားကြမ်းကြုတ်ရက်စက်တဲ့လောက်ရဖြစ်တယ်လို့ဥပဒေပြုလွတ်တော်အမတ်မစ်မူဆိုချွာကပြောပါတယ်။ဝန်ကြီးချုပ်ဟွန်ဆန်အစိုးရဟာပုဂ္ဂလိကလုံခြုံရေးအဖွဲ့တွေကိုတုံးပြီးတော့သူတို့ကိုစန့်ကျင်သူတွေကိုနှိမ့်ကွနေတယ်လို့လည်းသူမကပြောဆိုပါတယ်
။ခီးတဲ့486ဦးတင်ဆောင်လာခဲ့တဲ့ကိုရီးယားတင်ပေါ်တိမ်ပေါ်မှုဟာလူသက်မှုကျူးလွန်တယ်လို့ဖြစ်တယ်ဆိုပြီးတင်ပေါ်မာလိမှုနဲ့တာဝန်ရှိတင်ပေါ်သားတွေကိုတောင်ကိုရီးယားသမ္မတကဒီနေ့အပြစ်တင်လိုက်ပါတယ်။တင်ပေါ်ဝန်ထမ်းတွေရဲ့လုပ်ရက်ကိုနားမလည်နိုင်ဖြစ်ရတယ်လို့လက်ခံနိုင်စရာလည်းမရှိဘူးလို့သမ္မတပတ်ကန်ဟိုင်ကပြောလိုက်ပါတယ်။မာလိမှုနဲ့တင်ပေါ်သားတွေရဲ့စီမံခန့်ခွဲမှုအပေါ်ဘယ်လိုမှစဉ်းစားလို့မရအောင်ဖြစ်ရတယ်။ဒါဟာလူသက်မှုတစ်ခုလို့ဖြစ်နေတယ်လက်ခံနိုင်စရာမရှိဘူးလို့သမ္မတကပြောခဲ့ပါတယ်။တင်ပေါ်မှောက်ပြီးချိန်မှာခီးသည်တွေကိုဘေးလွရကယ်ထုတ်ဖို့ဂျင်တူရေချောင်းပြစခန်းရဲ့ညွှန်ကြားချက်ကိုချက်ချင်းမလိုက်နာပဲခီးသည်တွေကိုသူတို့ရဲ့နေရာမှာပဲဆက်နေခိုင်းပြီးမာလိမှုနဲ့တင်ပေါ်သားတွေကအရင်ဆုံးတင်ပေါ်ကနေစွန့်ခွာခဲ့တာကကျင့်ဝတ်အရဘလို့မှတွေးမတက်အောင်ဖြစ်ရကြောင်းကိုတောင်ကိုရီးယားသမ္မတကပြောသွားခဲ့ပါတယ်။မာလိမှုပါဝင်ကုန်းဘက်ရရှိသူအခြားတင်ပေါ်သားတူကိုစနေနေ့ကဖမ်းဆီးထားလိုက်ပြီးတင်ပေါ်နှစ်ချိန်မှာထပ်ပြေးတင်းချက်မှုနဲ့တရားစွဲထားပါတယ်ခင်ဗျာ
။နိုင်ဂျီးရီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းအစ္စလာမ်အစွန်းရောက်တွေကဖမ်းဆီးသွားတဲ့ကျောင်းသူလေးတွေရဲ့မိဘတွေကအခုလက်ထိကျောင်းသူ234ယောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့ပြောဆိုပါရယ်ဒီရေတွက်ဟာအစိုးရကထုတ်ပြန်တဲ့အရေးတက်နဲ့ပိုးပြီးတော့များနေပါရယ်နိုင်ငံရဲ့အရှိမြောက်ပိုင်းချီပေါင်းမြို့မှာရှိတဲ့အလေတန်းကျောင်းကနေဖမ်းဆီးခေါ်ဆောင်သွားခဲ့ရတဲ့တွားခံခဲ့ရတဲ့ကျောင်းသူလေးတွေရဲ့စီရင်အချက်လက်တွေလိုက်လံစုဆောင်ကောက်ယူခဲ့တယ်လို့မိဘဖြစ်သူတွေကတနင်္လာနေ့မှာပြောဆိုပါရယ်အခုလိုအစိုးရနဲ့မိဘတွေရဲ့စီရင်ကောက်မှုအရေးတက်ကွဲပြားနေတာကြောင့်ပြန်ပြီးဆွဲတဲ့ဖြစ်ရဟာရှုပ်ထွေးမှုတွေဖြစ်နေပါတယ်ခင်ဗျာ Direct from Washington The
Voice of America The OA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ဦးစံမိုဝေတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့ internet ဆာမျက်နှာမှာပြန်လည်နှာစင်ဖတ်ရှုလို့ရပါတယ်အခုတော့သတင်းဆောင်ပါတွေနဲ့သတင်းလော်တွေကိုစတင်တင်ဆက်ပြီးတော့မှာပါအရင်ဆုံးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တူဦးဖြစ်တဲ့သတင်းစာဆရာကြီးဦးဝင်းတင်ကွယ်လွန်သွားခဲ့တာနဲ့ပတ်သက်ပြီးတုံ့ပြန်ချက်တွေကိုပြောပြခြင်းပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစတင်တီထောင်သူလည်းဖြစ်သတင်းစာဆရာကြီးဦးဝင်းတင်ကွယ်လွန်သွားတာဟာမြန်မာဒီမိုကရေစီလှုပ်ရှားမှုအတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်တယ်လို့ပြည်တွင်းပြည်ပကမြန်မာဒီမိုကရေစီရဲ့လိုလားသူတွေကပြောလိုက်ပါတယ်မြန်မာနိုင်ငံရေးမှာဂုံတိတ်ခါရှိရှိနဲ့ရက်တည်ခဲ့တဲ့ဦးဝင်းတင်ရဲ့ရက်တည်ချက်ဒီအပေါ်ဒေါ်ဆန်းစုကြည်ကဦးညွတ်ကုန်ပြုခဲ့သလိုအမေရိကန်တန်ယုံကလည်းဝန်ထဲကြောင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံရေးမှာဆရာဦးဝင်းတင်ရဲ့ရက်တည်ချက်ဒီကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့သူတွေရဲ့အမြင်တွေကိုတင်ပြပေးခြင်းပါတယ်ခင်ဗျာမြန်မာဒီမိုကရေစီဖွဲ့ချုပ်ကိုစတင်တည်ထောင်သူလက်ရှိသဘာဝတည်းဖွဲ့ဝင်မြန်မာနိုင်ငံရဲ့တက်တန်းအကြဆုံးနိုင်ငံရေးသမားစတဲ့ဂုံပုတ်တွေနဲ့ပြည်နေတဲ့သတင်းစာဆရာကြီးဦးဝင်းတင်ဟာဧပြီလ21ရက်နေ့မနက်6နာရီခွဲကရန်ကုန်ပြည်သူ့စေယုံကြီးမှာခွဲလွန်သွားခဲ့ပါတယ်။အခုလိုဆရာဦးဝင်းတင်ခွဲလွန်သွားတာနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တိတ်ခါနိုင်ငံရေးတိတ်ခါနိုင်ငံရဲ့တိတ်ခါလူသားများတိတ်ခါတို့ကိုမြင့်တင်ပေးတဲ့ဆရာဦးဝင်းတင်ကိုဥညွတ်ဂါရဝပြုပါတယ်ဆိုပြီးလက်ရေးမှုနဲ့ရေးပြီးတော့ဆရာဝန်တင်ရဲ့ဇာပနာအခမ်းအနားအတွက်ဝန်ထဲချင်းတဝန်လာပေးပို့ခဲ့ပါတယ်မြန်မ မနက်ငယ်ဆိုင်ရာအမေရိကန်သံမတ်ကြီးဒက်ရစ်မစ်ချဲလ်ကလည်းဆောင်းဝန်းတွင်ကွယ်လွန်ခဲ့တဲ့အပေါ်မှာဝန်ထဲကြောင့်ကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီကြေညာချက်မှာတော့ကျွန်တော်ရဲ့မိတ်ဆွေဦးဝင်းတင်ကွယ်လွန်သွားတဲ့အတွက်အထူးပဲဝန်ထဲမိပါတယ်။သတင်းစာအယ်ဒီတာစာရေးဆရာကဗျာဆရာပြီးတော့ဆယ်စုနှစ်နှစ်ခုလောက်နိုင်ငံရေးအကျဉ်းသားဖြစ်ခဲ့တဲ့ဦးဝင်းတင်ဟာရှာမရှာတဲ့လူကုန်တိုက်ခါနဲ့တတိပိုင်ရှင်တူဖြစ်သလိုသူ့ရဲ့ဘဝကိုလည်းဒီမိုကရေစီအခြေခံသဘောတရားတွေနဲ့အညီအညီထိုင်ခဲ့တဲ့သူအထူးသဖြင့်ရန်ကိုခတ်ခဲတဲ့အချိန်မှာတော့မှတရင်လလက်ခွင့်အခြေခံမှုတွေအတွက်ဒီဇိုင်းမှလုပ်ခဲ့တဲ့သူဖြစ်ကြောင်းထောင်ငါလွတ်လာပြီးတဲ့အချိန်မှာလည်းတရားမျှတမှုကိုဆက်လက်ဖော်ဆောင်တဲ့အနေနဲ့နိုင်ငံရေးအကျဉ်းသားတွေနဲ့သူတို့ရဲ့မိသားစုတွေကိုထောက်ပံ့ဖို့အတွက်ဖောင်ဒေးရှင်းတည်ထောင်ခဲ့ပြီးနိုင်ငံရေးအကျဉ်းသားတွေအားလုံးမလွတ်မချင်းအကျဉ်းသားတွေဝတ်ဆင်တဲ့အပြာရောင်အင်ဂျီကိုဆက်ပြီးဝတ်နေခဲ့ကြောင်းဦးဝင်းတင်ကိုအောက်မေ့တရေရနေကြမှာဖြစ်သလိုမိသားစုလှုပ်ဖော်ကင်ဘတ်တွေကဘာတဝမ်းကဦးဝင်းတင်ကိုချစ်ခင်မြတ်နိုးသူတွေအတွက်သူ့အနေနဲ့အလွန်ကိုဝမ်းနည်းမိပါတယ်ဆိုပြီးတော့ကြေညာချက်မှာပြောထားပါတယ်1988ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီး1990ရွေးကောက်ပွဲနောက်ပိုင်းဒီမိုကရေစီလှုပ်ရှားသူတွေကိုအပြင်းထန်ဖိနှိပ်နေတဲ့ကာလအတွင်းပြည်ပရောက်ဒီမိုကရေစီရေးလှုပ်ရှားမှုမှာအဓိကအခမ်းကဏ္ဍကပါဝင်ခဲ့တဲ့အဝေးရောက်မြန်မာနိုင်ငံညမောင်းအစိုးရအဖွဲ့ရဲ့ဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းကလည်းဆရာဝန်တင်ဟာအမှန်တရားအတွက်မကြောက်မရွံ့ဝေဖန်ပြောဆိုရပြီးဒီမိုကရေစီအတွက်ဒီဇိုင်းမမတ်အရှုံးမပေးဘဲလှုပ်ဆောင်သွားခဲ့သူတယောက်ဖြစ်တယ်လို့ပြောလိုက်ပါတယ်အခုလိုမြန်မာနိုင်ငံဒီမိုကရေစီစနစ်အပြည့်အဝမဖော်ဆောင်နိုင်သေးခင်ဆုံးရှုံးလိုက်ရတဲ့အတွက်အထူးပဲဝမ်းနည်းမိတယ်လို့သူကပြောပါတယ်
။သူ့ရဲ့သမိုင်းနဲ့သူ့ရဲ့လောက်ကိုင်းမှုတွေကအမတန်မှနိုင်ငံရေးအရာလည်းပြောင်းမြောက်တယ်၊လူမှုရေးအရာလည်းပြောင်းမြောက်တယ်။နော်တတိလည်းရှိတယ်ပေါ့ဗျာ။နောက်ဆုံးမိတ်မဆုံးမလို့ပဲနဲ့ဟလာဆက်ပြီးလုပ်နေတာဒီအသက်အရွယ်အထိဆိုတော့ကျွန်တော်တို့ဆုံးရှုံးမှုပေါ့နော်။အလုံးဝင်နေတာပေါ့နော်အခုလိုလမ်းခူးလောက်မှာခုနပြောသလိုပဲမရသေးဘူးဗမာပြည်မှာဒီမိုကရေစီမရှိသေးဘူးဗမာပြည်ဒီမိုကရေစီမရသေးဘူးကျွန်တော်တို့အားလုံးလိုချင်တဲ့ပန်းတိုင်းမရောက်သေးဘူးအဲ့ဒီအချိန်မှာဒီလိုဟုတ်လားဒီလမ်းခူးလောက်ကနေထွက်ဘဝဟုတ်လားပြောင်းသွားတဲ့အတွက်ကျွန်တော်တို့အနေနဲ့တော့ဝင်နေတာပေါ့နော်မြင်စေချင်တယ်ဗျာနော်
ဆရာနာရှင်စနစ်ကိုတော်လန်းတဲ့နေရာမှာဆရာဝန်တင်ဟာယက်တီချက်ပြတ်သားသူစိတ်သက်ကြန့်ခိုင်သူမတရားမှုကိုစန့်ကျင်တော်လန်းပြီးစစ်ဆိုးရကိုဘရောမှဒူးမထောက်သူစရာတွေအဖြစ်နဲ့မြန်မာနိုင်ငံရေးမှာလူတော်များများကိုဩဇာအရှိန်အဝါလွှမ်းမိုးနိုင်ခဲ့သူဖြစ်ပါတယ်။ဆရာဝန်တင်ကိုလေးစားခဲ့တာတွေသူ့ပေါ်ဩဇာလွှမ်းမိုးမှုရှိခဲ့တာတွေနဲ့ပတ်သက်ပြီးမြန်မာအရေးကျွမ်းကျင်သူကိုမင်းစင်ကအခုလိုပြောပါတယ
်။သူ့ကိုကျွန်တော်ဒီမျိုးလေးနဲ့ဆက်ကြတော့ပါလဲဆိုတော့ဒီအမှန်နဲ့အမှားပေါ်နေတော့ဒီကျုံနဲ့ပတ်သက်လို့ရှိရင်ရှင်းလင်းတဲ့အမြင်ရှိတယ်ပေါ့နော်အဲနောက်ရှင်းလင်းတဲ့အမြင်ရှိတယ်အဲ့ဒါပေမဲ့တက်ပြီးရှိတာပေါ့ကျွန်တော်တို့ပြောရင်တော့ဒီကျုံဝင်ဆိုင်ရာတက်ပြီးပေါ့နော်ဒါမျိုးကအရေးကြီးပါတယ်ဒီလိုမျိုးအပေါင်ဖြစ်တယ်မှာဒီကျုံဝင်ဆိုင်ရာတက်ပြီးကိုဟလာဟိုမဆုံးမနစ်ပေါ့နော်ဟလာဟိုဒူးမထောက်ပဲနဲ့ဟလာရင်ကုန်မျိုးနေတဲ့ပုံကိုတရားဖြစ်နေတယ်မှာသူအမှန်တမ်းလေးစားပါတယ်သူက moral courage ပေါ့လေဘာလဲနောက်တစ်ခုကတော့ဒီအမြင်ရှင်းတဲ့နိုင်ငံရေးမျိုးလုံးပေါ့ဗျာနော်ဟိုအမှန်မှတရားမတရားဘယ်သူကဖိနေတယ်ဘယ်သူကဖိနေခံဆိုရဲဒီအမြင်ရှင်းတဲ့နိုင်ငံရဲ့လုံရှိအောင်ပေါ့ဟာအချင်းတွေကိုပမာဏတုံးတက်နိုင်အောင်လို့ဟာတုံးတက်ပြီးတော့ဟာဆုံးဖြတ်နိုင်အောင်လို့ပြီးတော့ချက်တင်ချက်မပြတ်အောင်လို့ပေါ့နော်အဲ့လိုနိုင်ငံရဲ့လုံရှိအောင်လည်းသူကတုံတင်တယ်လို့ကျွန်တော်ထင်ပါတယ
်ဒါပြင်ဆရာဝန်တင်ဟာလူငယ်တွေအပေါ်မှာလည်းလေးလေးစားစားဆက်ဆံတတ်ပြီးလူငယ်တွေရဲ့အမြင်သဘောထားတွေကိုအပြန်အလှန်ဆွေးနွေးပြီးယုံကြည်တာဟာသူ့ရဲ့ထူးခြားတဲ့အရည်အသွေးဖြစ်တယ်လို့ကိုမင်းစင်ကပြောပါတယ်မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုနဲ့လူမှုအဖွဲ့အစည်းပေါ်အကျိုးပြုခဲ့တဲ့ဆရာဦးဝင်းတင်ရဲ့ထူးခြားတဲ့အရည်အသွေးတွေနဲ့ပတ်သက်ပြီးခုမင်းစင်ပြောတာကတော့
အထူးသဖြင့်အခုခေတ်ပေါ့ဆက်ကုမကုကလာညီကုမတူတဲ့အချိန်မျိုးဖြစ်မှာပေါ့နော်ညာမဟုတ်မင်းမဟုတ်တွေလည်းပေါ်တဲ့အချိန်မျိုးမှာဆရာဦးဝင်းတင်ရဲ့ထူးခြားတဲ့အောင်မြင်မှုတစ်ခုထူးခြားတဲ့ဟိုလူအဖွဲ့အစည်းအတွက်အကျိုးပြုမှုတစ်ခုပြောပါဆန်းလို့ရှင်တယ်ကျွန်တော်မြင်လာတော့ဆရာဝင်းတင်ကဒီလိုခေတ်ကြီးထဲမှာမှန်မှန်ကန်ကန်ဒီလိုနေသွားလို့ရတယ်ဆိုရင်ကိုပြောတယ်လို့ကိုတင်တဲ့ပုံကမျိုးဆိုတာကျွန်တော်တို့ကဆရာဝန်တင်တို့ဒီတဲ့အထိကျွန်တော်တို့ကတော့မြင်သွားရတာပေါ့ကျွန်တော်တို့ကကိုကလေးစားခဲ့တဲ့ပုံကိုအများကြီးရှိပါနေငယ်ကြီးမှာမတမလေးစားခဲ့တဲ့ပုံကိုလည်းရှိတယ်ကိုကဟိုမလေးစားပဲဆက်ဖို့ခဲ့တဲ့ပုံကိုလည်းရှိပါတယ်ဒါပေမဲ့အခုလိုမျိုးခစ်ပြောင်းစနစ်ပြောင်းဆက်ကူးမကူကာလမှာအစဉ်ကူးကြောင်းရေးကာလနေကိုမတူတူအချိန်မှာတော်တော်များများနဲ့ဖုန်းကြီးကိုကစားလို့ပဲသူ့အချင်းကလေးစားခဲ့တဲ့ပုံကိုလည်းလေးစားကြတယ်ဒါပေမဲ့မကောင်းတဲ့အရာတွေတွေ့ရတယ်အစင်းဆက်ဆုပ်ကြတော့ကောင်းတဲ့ပုံကိုရလဲမဆုံးပါဘူးဆံမျိုးနေလို့ရတယ်ရှိခဲ့သူလည်းပိုဆက်ဆုပ်ကိုကောင်းခဲ့တာလည်းရှိတယ်သူဒီဇိုင်းမှာဆရာဝန်တင်တဲ့ပုံကိုမျိုးကသူပြောလို့သူနေသွားတယ်ပေါ့ဗျာနော်ဟာဘာမှပုံကိုရရမမောမှုလားပုံကိုရရအချိုးစီဘောထုံးမှမနေပဲနဲ့ဟိုပြောလို့နေပြတော့တဲ့ပုံကိုမျိုးဖြစ်ပါတယ်အဲ့တော့သူကကြောင်တူတော်ရီထုံးထားရခင်မှာဟလာမတူတော်ရီထုံးထားရခင်မှာအပြောနဲ့အလုပ်ညီအောင်နေပြတော့တယ်တနည်းအားဖြင့်ဟို သူ့ရဲ့ဝေဒီကံမနောကံကာယကံကံသုံးကံဟာတတော်လေးကိုတစ်ဖြောင်းနဲ့ကြောက်အောင်ပြောရပုံကူပြလို့ကြောက်ဒါကတော့ဒီနေ့သကုမကူကာလာဟလာဒီလိုမျိုးညီကုံတိတိအချိန်မှာအထွန်းပြောင်းဆုံးအလင်းလက်ဆုံးအတော့ပါဆုံးနမူနာအထူးပြုချက်လို့ကျွန်တော်ထင်ပါတယ်
ကျဝန်းတင်ရဲ့ဇာပနာဂုံပြုခန်းနာတွေကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ရုံးချုပ်နဲ့ပြည်လမ်းမှာရှိတဲ့ယူတတန်ခန်းမတွေမှာကျင်းပသွားမှာဖြစ်ပြီးတော့ဇာပနာခန်းနာကိုတော့ရေဝဲတုတ်တန်မှာမနက်ဖြန်ဧပြီလ23ရက်နေ့ဗုဒ္ဓနေ့နေ့လယ်7နာရီကနေ9နာရီအထိကျင်းပသွားမှာဖြစ်ပြီးတော့အဲ့နောက်မှာကုသွင်းမြုံနှံသွားမှာဖြစ်ပါတယ်ခင်ဗျာအခုခါတော့သတင်းစာဆရာကြီးဦးဝင်းတင်ရဲ့ပြောကြားချက်တွေကိုတင်ဆက်ပေးခြင်းပါတယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့လက်ရှိသဘာဝတိအဖွဲ့ဝင်သတင်းစာဆရာကြီးဦးဝင်းတင်ဟာအကျဉ်ထောင်အတွင်းမှာ16နှစ်ကြာအဖမ်းခံခဲ့ရပြီးပြီးခဲ့တဲ့2008ခုနှစ်မှာအကျဉ်ထောင်ကနေပြန်လည်လွတ်မြောက်ခဲ့တာဖြစ်ပါတယ်။အဲလိုအကျဉ်ထောင်အတွင်းကပြန်လည်လွတ်မြောက်လာခဲ့ပြီးတဲ့နောက်ဦးဝင်းတင်ရဲ့ပြောကြားချက်တွေမြန်မာနိုင်ငံရဲ့ရှေ့အနာဂတ်တွေပေါ်မှာသူ့ရဲ့ရှုမြင်ပုံတွေနဲ့ပတ်သက်ပြီးတော့ကိုညံဝင်းအောင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
။2008ခုနှစ်စက်တင်ဘာလတွင်ဆရာဦးဝင်းတင်အကျဉ်ထောင်ကပြန်လည်လွတ်မြောက်လာတဲ့နေ့မှာ VOA ကဆက်သွယ်မေးမြန်းချိန်ပြောကြားခဲ့တာက
ကျွန်တော် PD လည်းမဖြစ်ဘူးဝင်းလည်းမသာဘူးဟုတ်လားကျွန်တော်လုတ်ဆရာရှိတာကျွန်တော်လုတ်ဖို့ထွက်လာတာဒီထဲမှာထွက်တဲ့နေရာမှာကျွန်တော်ဘာနဲ့ထွက်လာတော့ကျွန်တော်ဟိုကန့်ကွက်ဆန္ဒပြပြီးထွက်လာတာဘာလို့လဲဆိုတော့ကျွန်တော်တို့ကလေးရတင်းနဲ့လွတ်တဲ့အခုလူ900နဲ့2ယောက်ထဲမှာထည့်ပြီးတော့ကျွန်တော်လွတ်ထားတယ်ကျွန်တော်လက်မခံဘူးကျွန်တော်တချောက်လုံးဓာတ်တွေကိုလက်မခံတဲ့အတွက်ကျွန်တော်ကိုခင်ဗျားတို့ဆွတ်ထုတ်ထုံနေရတယ်ကျွန်တော်တော့မထွက်ဘူးမထွက်ဘူးဆိုတဲ့အခါကျခင်ဗျားတို့လူမထွက်ဖဲနဲ့တော့ညီလို့မရဘူးတဲ့ကျွန်တော်ကတော့ထောင်းဝစ်စားနဲ့ပဲကန့်ကွက်ဆန္ဒပြတဲ့အနေနဲ့ထွက်ခဲရရမှာဒီထောင်ဝင်စားအစိုးရပစ္စည်းဖြစ်နေတယ်အစိုးရပစ္စည်းဖြစ်နေတဲ့ဆင်ခဲတို့ဆွတ်ချွတ်ယူလိုက်ကြကျွန်တော်ကိုတုံးလို့ကြွပဲထွက်ပါမယ်အားလို့တော့မလုပ်ပါနဲ့ပါညာဆိုပြီးတော့အစိုးမိလိုက်ကြအောင်ထွက်လာ
လာမယ့်ရှင်းနေဆိုရင်မြန်မာနိုင်ငံမှာ2015ရွေးကောက်ပွဲကျင်းပတော့မှာပါရွေးကောက်ပွဲနဲ့ပတ်သက်ပြီးဆရာဦးဝင်းတင်ရဲ့ရှုမြင်ပုံကတော့
လွတ်လပ်တဲ့တရားမျှတတဲ့ရွေးကောက်ပွဲတော့ဖြစ်အောင်လုပ်ပြရမယ်ဒါသူတို့ရဲ့တောင်းလေအစိုးရရဲ့တောင်းဘာလို့ဆိုတော့ပြည်သူလူထုကတခဲနဲ့ကြီးကိုလူလားနေတယ်လူလားတယ်ဆိုတော့ကျွန်တော်ကအဲ့ဒီလူလာတယ်ဆိုတာမျိုးကျွန်တော်မပြောချင်ပါဘူးကျွန်တော်ပြောချင်တာရွေးကောက်ပွဲတွေကိုလူလာနေတာနော်ရွေးကောက်ပွဲကနေတဆင့်အဲသူတို့ရဲ့အဲဒီလွတ်လပ်ခွင့်တွေဟလာသူတို့ရဲ့ပြောခွင့်ဆိုခွင့်တွေဟလာသူတို့ရဲ့ကုစားပြုမှုတွေဟလာအဲသူတို့ရဲ့ဌာနသဘောထားတွေပေါ်ထုတ်ဖို့အတွက်အလားအလာတွေရှိတယ်သိတဲ့အခါကျတော့လူတို့ကရွေးကောက်ပွဲတွေအပေါ်မှာတိတ်ပြီးတော့လူလာတဲ့စိတ်ဆန္ဒတွေပြင်းပြနေတယ်ဆိုတာဒါမြင်တွေ့နေရတာပဲ
ဆရာဦးဝင်းတွေဟာအသက်အရွယ်ကြီးရင်လာပေမဲ့နိုင်ငံရေးလှုပ်ရှားမှုတွေပေါ်သူသဘောထားကဘယ်လိုရှိသလဲဆိုတာကြည့်ရအောင်ပါအ
ရှိရှောက်ကတော့လုံးပါပဲကလုံးပါမှာပဲဒီမိုကရေစီအတွက်လုံးပါမှာပဲအဲဘယ်လောက်လုံးနိုင်မလဲဘယ်လောက်လုံးတတ်တယ်လဲဘယ်လောက်လုံးဖို့အစွမ်းစားရှိတယ်လဲဟလာဒါကျွန်တော်မသိဘူးခင်ဗျာကျွန်တော်ပြောလို့မရဘူးကျွန်တော်တယောက်တည်းပြောလို့ရတယ်ကိစ္စလည်းမဟုတ်ဘူးဘာဆိုတော့နိုင်ငံရေးဆိုတာတယောက်တည်းလုပ်လို့ရတယ်ကိစ္စမဟုတ်ဘူးဖြစ်နိုင်ရင်ဟလာအစုနဲ့အပေါင်းနဲ့ဒီလိုလုပ်ရတဲ့ဟာကျွန်တော်ကြမ်းမာရေးအချင်းဒီဘာညာလဲကျွန်တော်မသိဘူးသို့တော့ကျွန်တော်ဓာရီအကုန်လုံးကိုမေ့ထားလိုက်ပြီးတော့ကျွန်တော်ဆက်လုပ်ပါအောင်မယ်လုတ်ဆရာကြီးတာဒီကျွန်တော်ဆက်လုပ်အောင်မယ်ဟလာအဲ့လိုလုတ်ဆရာကြီးတာဒီဆက်လုပ်တဲ့နေရာမှာကျွန်တော်ဝိုင်းပြီးတော့ကူကြပါအသုံးမကျွန်တော်နဲ့လက်တွဲကြပါကျွန်တော်ကိုဆုံးမကြပါကျွန်တော်ဝေဖန်ကြပါကျွန်တော်ကိုလမ်းညွှန်ကြပါဒါပဲကျွန်တော်ပြောချင်တယ
်မြန်မာဒီမိုကရေစီရေးမှာပြည်သူတွေဘက်ကပြက်ပြက်သားသားယက်တီပေးခဲ့တဲ့သတင်းစာဆရာကြီးဝင်းတင်ပြောကြားချက်တွေကိုမတ်တရားအနေနဲ့စူးစီးပြီးတော့ကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ဗျာမန္တလေးကျင်းတော်ဘက်ကအကျဉ်းသားတိဆုံးမှုနဲ့ဆိုင်တဲ့သတင်းကိုမပြောခင်မှာအခုတခါတော့ဒီကနေ့အင်္ဂါညမှာဆွေးနွေးမယ်တိုက်ရိုက်လေလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့အတည်ပြုချင်ပါတယ်ခင်ဗျာရောရှိမြတ်ခင်ဗျာမြန်မာနိုင်ငံမှာမီတာကတိုးမြင့်မှုဝန်ထမ်းလာစာတိုးမြင့်မှုစတဲ့အချိန်တွေအပြင်နှစ်စဉ်စကြံကာလကုန်စည်နှုန်းတက်တာကလည်းအခုအချိန်ထိကြာသွားခြင်းမရှိသေးပါဘူးလက်ရှိအချိန်မှာကုန်စည်နှုန်းတက်တာဟာအနည်းဆုံး25ရာခိုင်နှုန်းအထိရှိနေပါတယ်ဝဏ္ဏလာစာတိုးတာဟာရေပုံရအဖြစ်ကောင်းတယ်လို့ယူဆနိုင်ပေမဲ့လက်တွေ့မှာအခုလိုကုန်စည်နှုန်းတွေလိုက်တက်တဲ့အတွက်အောက်ခြေလူတန်းစားတွေအမြဲတမ်းအခက်အခဲနဲ့ရင်ဆိုင်ရလေရှိတာကြောင့်ဒီတန်တရာကလွတ်အောင်ဘယ်လိုလှုပ်ဆောင်သင့်ပါသလဲဆိုတဲ့သောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါဆွေးနွေးလို့တဲ့သောရရှင်ကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-2382555လေးဖြစ်ပြီး fax နံပါတ်က1-239-3855ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့တဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါလေ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
ရရှိနေနေနဲ့ကျွန်တော်ရဲ့ဓာတ်ရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ကြပါရခင်ဗျာ VOA ကနေအင်္ဂါနေ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်9:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ကချင်လွတ်မြောက်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကွမ်မွန်နဲ့ဆိုင်တဲ့သတင်းကိုမပြောခင်မှာအခုတခါတော့မန်လေးအချင်းထောင်ဘက်ကသတင်းတပုတ်ကိုပြောပြခြင်းပါတယ်မန်လေးအချင်းထောင်မှာအချင်းသား2ဦးနှလုံးသွေးကြောရက်ပြီးတော့တေဆုံးသွားခဲ့တယ်လို့မန်လေးမြို့အမတ်နှစ်ရဲစခန်းတာဝန်ရှိသူတွေကအတည်ပြုပြောကြားခဲ့ပါတယ်အဲ့လိုတေဆုံးသွားတဲ့သူ၂ယောက်ထဲမှာတဦးကမောင်ကိန်းရွှေဆိုင်ကိုတပြားတိုက်သူတဦးလည်းဖြစ်အပါဝင်တယ်လို့ပြောပါတယ်ဘယ်လိုကြောင့်အဲ့လိုအကျဉ်းသားတွေအခုလိုတေဆုံးခဲ့တာပါလဲဒီကြောင့်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင်သတင်းတော့မအေးမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
ပြီးခဲ့တဲ့ကြံကာလအတွင်းမှာမန္တလေးဗဟိုအကျဉ်းထောင်ထဲကနေရာဇဝတ်မှုတွေနဲ့အကျဉ်းကျနေတဲ့အကျဉ်းသား၃ဦးထက်မနည်းဟာအရက်ပြန်တဲ့ရဲစားရောတောက်ရကနေအစိတ်တင့်ပြီးအကျဉ်းသား၂ဦးတေဆုံးသွားခဲ့ကြောင်းတေမှုတေကင်းကိုတော့ထောင်ကနေလာဖွင့်တဲ့အကြောင်းမန္တလေးတိုင်းအမှတ်နှစ်ရဲစခန်းကအတည်ပြုပြောကြားပါတယ်
ဒီကျွန်တော်တို့ဘာဟိုတေမှုတေကင်းနဲ့ဟိုဟာဖြစ်တာတော့ရှိတယ်တင်းတဲ့နှလုံးသွေးကြောရဲ့ရက်စီရောတေးရဲ့ဆိုတာလဲအဲ့တော့မသိဘူးနော်ကျွန်တော်ဒီမှာနှလုံးသွေးကြောရက်စီသုံးတယ်လို့ပြောအဲ့ဒါလာဖွင့်တာထောင်ထဲဆိုရောညောကြီးတေမှုတေကင်းဖွင့်ပေးတာ
အမှတ်နှစ်ရဲစခန်းမှာတေမှုတေကင်းဖွင့်တာဟာမောင်ကိန်းရွှေဆိုင်ဓမြတိုက်သူအပါအဝင်နှစ်ဦးတေဆုံးခဲ့တယ်လို့ဆိုပေမဲ့နောက်ထပ်တေဆုံးမှုတွေလည်းရှိနေတယ်ဆိုပြီးဆေးရုံနဲ့နှီးစက်တဲ့အတိုင်းဝိုင်းတွေကဆိုပါတယ်အရက်ပြန်တောက်သူ6ဦးခန့်ရှိတယ်လို့ဆိုပေမဲ့ရဲစခန်းကတော့တေဆုံးသူ2ဦးကိုသာအတည်ပြုပေးနိုင်ခဲ့ပါတယ်။တချို့ကတော့ဆေးဝါးကုသမှုခံနေရသေးပဲလို့လည်းသိရပါတယ်။တေဆုံးသူတွေနဲ့ပတ်သက်လို့မေးမြန်းကြည့်တဲ့အခါမှာတော့အမှတ်နှစ်ရဲစခန်းကရဲအရာရှိကအခုလိုဖြေပါတယ်
။အဲဒီမှာကမောင်ကိန်းရှင်တွေတနတ်တဲ့ကောင်လေ။အဲသူတို့တွေနော
်ဟုတ်ကဲ့ရှင်ဟုတ်ကဲ့သူတို့အခုဆေးရုံတွေဘာတွေပို့လာတာရောရှိလားလေ
။အဲပို့တယ်
ဟုတ်ကဲ့
ဆေးရုံမှတည်တာလေ
။ဟုတ်ကဲ့ရှင်ဟုတ်ကဲ့ဖြစ်တာဟိုဘယ်နှစ်ဦးလောက်များဖြစ်လဲအဲ့ဒီအဲ့လိုအရက်ပြန်နဲ့ရက်စားနဲ့တောက်တာ
ဟောသူတို့မြောက်တယ
်အေဗီလာအတွင်းမှာလျှက်စစ်ပြီးတွုံးမြေကောက်ခံတာကြောင့်ဆန္ဒထုတ်ပေါ်ခဲ့ပြီးမန္တလေးအချင်းထောင်ထဲမှာအချုပ်ခံခဲ့ရတဲ့နိုင်ငံရေးအချင်းသားဟောင်းကိုသိန်းအောင်မြင့်ကတော့ထောင်ထဲမှာကျမ်းမာရေးရဆေးဘွားတွေတွင်းဖို့ခက်ခဲနေချိန်မှာအရက်ပြန်များတွင်းနေဆိုတာဟာထောင်တွင်းစည်းကမ်းနဲ့မကန့်ညီပဲထောင်မှုမှသာတာဝန်ရှိတယ်လို့ဆိုပါတယ
်ဟိုတော်တီတော့ဟိုခိုင်ခဲပြောင်းစီတဲ့ဟိုတော့တွင်းလို့မရတဲ့အနေအထားပါဘာလို့ရက်ပြန်ဒီဒီလူတွေတော်ရောက်နေတယ်ကျွန်တော်တို့အဲ့ဒါလည်းတော့နားလည်ရခက်တဲ့ကိစ္စကျွန်တော်တို့ကိုယ်တိုင်ဟိုအဲ့လိုတွေးနေပေါ့အခုကျွန်တော်နောက်ဆုံးနေတဲ့အချိန်မှာဆေးပေါ့ကျွန်တော်တို့ကြောက်ကြရောက်လာရှိတယ်ပေါ့ဒီကြောက်ကနဲ့တက်တက်ပြီးကျွန်တော်ဆေးတောင်းနေတယ်အဲ့ပေါ်သူတို့ဒီကုမြေတောင်းလာတော့သူတို့ကဘာမှကျွန်တော်တို့ပြန်ပြီးတော့ရှင်းပြန်ပေးရလဲအရှိူလားကျွန်တော်တို့ခက်ခက်ခဲခဲဖြစ်နေတဲ့ကိစ္စတစ်ခုပေါ့ကဒီအကျဉ်းသားတစ်ဦးပေါ့အကျဉ်းသားတွေကရက်ပြန်ဒီကင်ဆောင်ခွင့်ရရဆိုတဲ့ကိစ္စတစ်ခုပေါ့ဒါတော့ကျွန်တော်နားမလဲရက်စားလည်းဘယ်လိုလုပ်ကျင်းလာလဲကျွန်တော်နားမလဲရက်ပြန်အောင်ဘယ်လိုလုပ်ဒီအကျဉ်းသားတွေလည်းတွေရောက်နေတော့ဒါမှဖြစ်တဲ့ကိစ္စတစ်ခုပေါ့နော်ဒါဘယ်သူမှလည်းဒါရာယူထုံးစံလည်းမရှိဘူးပေါ့အဲ့တော့ဘာလို့ဒီလိုဖြစ်တဲ့ကိစ္စဆိုတော့ဘာလို့ဆက်ဆံရထားအောင်အားလည်းနေပါလို့လုံးဝတာဝန်ရှိတာပဲဒီကိစ္စနဲ့ပတ်သက်
အခုလိုမျိုးပူပြင်းတဲ့ကာလမှာရာဇဝတ်သားတွေဟာအလုပ်တွေမနာမနေလုပ်နေရတာတွေရှိတဲ့အတွက်ပင်ပန်းမှုတွေနဲ့ဓာတ်မခံနိုင်တဲ့သူတွေလည်းရှိတဲ့အကြောင်းဒါအပြင်အချင်းထောင်ထဲမှာအရက်ဝတ်နဲ့ဝန်ထမ်းအသစ်တွေကိုလည်းတွေ့ခဲ့ရကြောင်းကိုသိန်းအောင်မြင့်ကဆိုပါတယ်မန္တလေးထောင်ထဲမှာတေဆုံးသူတွေကတဦးကတော့မန္တလေးမြို့လမ်း80နဲ့29လမ်းထောင်မှာရှိတဲ့မောင်ကိန်းရွှေဆိုင်ကိုပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ညနေ6နာရီခန့်ကတနက်နဲ့ပစ်ဖောက်ပြီးအမှုကျန်းစီဓားများတိုက်ခဲ့မှုမှာကျူးလွန်ခဲ့သူတဦးဖြစ်ပါတယ်ရှင်
မန္တလေးကျင်းထောင်မှာကျင်းသားနှစ်ဦးတေဆုံးသွားခဲ့တာနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော့မအေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့သတင်းဆောင်ပါတွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့ internet စာမျက်နှာမှာနားဆင်ဖတ်ရှုလို့ရသလို VOA ရဲ့ Facebook နဲ့ Twitter စာမျက်နှာတွေမှာလည်းနားဆင်ဖတ်ရှုလို့ရပါတယ်။အဲဒီမှာ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းနားဆင်ကြည့်ရှုလို့ရပါတယ်ခင်ဗျာ။မကြခင်မှာထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာဆိုရင်တော့တတိုင်းပြည်လုံးအပြစ်ခတ်ရဆိုင်နဲ့ပတ်သက်ပြီး KIO ဖွဲ့ရဲ့နောက်ဆုံးသဘောထားမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးတော့ဖို့ရှိပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်း